ရုရှားနိုင်ငံအနောက်ပိုင်းခါစ်ဒေတာကအဓိကကြားတဲ့တံတားဒဇင်နဲ့အနီးအနားမှာရှိတဲ့နောက်ထပ်တံတားဒဇင်ကိုယူကရိန်းတပ်ဖွဲ့တွေကဖျက်ဆီးလိုက်ပါတယ်။ရုရှားပိုင်နက်ထဲကိုရုတ်တရက်ဝင်ရောက်တိုက်ခိုက်တာဟာသတင်းနှစ်ပတ်နီးပါးကြာနေပြီဖြစ်တဲ့ယူကရိန်းတပ်ဖွဲ့တွေဟာရုရှားရဲ့ထောက်ပို့လမ်းကြောင်းတွေကိုတားဆီးဖို့ကြိုးပမ်းတဲ့အနေနဲ့ဖျက်ဆီးခဲ့ပုံရပါတယ်။ယူကရိန်းလေတပ်ဦးစီးချုပ်နဲ့ရုရှားဒေသန္တရအုပ်ချုပ်ရေးမှူးတို့ကလည်းစိမ့်မြစ်ပေါ်မှာရှိတဲ့တံတားကိုယူကရိန်းတပ်ဖွဲ့တွေဖျက်ဆီးခဲ့ကြောင်းဒီကနေ့ပဲအတည်ပြုပါတယ်။ဇဗနိုရွာနီးမှာရှိတဲ့နောက်ထပ်မြေကူးတံတားဒဇင်းကိုလည်းတိုက်ခိုက်ခဲ့တယ်လို့ရုရှားအစိုးရက Telegram လူမှုကွန်ရက်မှာဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်ရက်လောက်ကလည်းယူကရိန်းလေတပ်ကဂလတ်စကိုဗိုမြို့နီးမှာရှိတဲ့တံတားဒဇင်းကိုတိုက်ခိုက်ခဲ့ပြီးတော့ခါစ်ဒေသမှာဆက်ပြီးတော့တက်ဆွဲထားမှသာဆိုတဲ့ပုံမှာတော့ယူကရိန်းအစိုးရကနှုတ်ဆက်နေပါတယ်။အဓိကတံတားတွေဖျက်ဆီးခံရတာကြောင့်ရုရှားတို့ရဲ့ထောက်ပို့လုပ်ငန်းတွေထိခိုက်ပေမဲ့ယာယီတံတားနဲ့တခြားမြေကူးတံတားငယ်တွေကိုအသုံးပြုနိုင်တဲ့အလားအလာလည်းရှိပါတယ်ရှင်။